အမေရိကန်နဲ့အီရန်နိုင်ငံကြားကျင်းပနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်တဲ့အလားအလာအပေါ်သူ့ဘက်ကစိတ်ဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အီရန်ဘေးကျန်နှံချက်ဖြစ်နေချိန်မှာအမေရိကန်တာဝန်ရှိသူတွေကအခွင့်အရေးလက်လွတ်မခံဘဲအီရန်ကောင်းဆောင်တွေဆွေးနွေးညှိနှိုင်းလာအောင်ဖိအားပေးပို့သွားမယ်လို့အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်က CBS သတင်းဌာနကိုပြောကြားခဲ့တာပါ။ဒါပေမဲ့အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့သူ့ဘက်ကဖြူးမဆိုင်ဘူးလို့သမ္မတထရန့်ကတနင်္လာနေ့ညတုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်။အီရန်ကောင်းဆောင်တွေအနေနဲ့အီရန်ဆန္ဒပြသူတွေကိုမတက်ပါနဲ့လို့လည်းသမ္မတထရန့်ကရေးပါတယ်။အီရန်နိုင်ငံမှာတော့စုစုပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းခီးစဲတင်လေရင်တက်ကြအောင်မြမှားရင်ပြစ်ထမိခဲ့တာလို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီအပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။အီရန်ရဲ့ရန်သူဟာအမေရိကန်လိုကောင်းဆောင်တွေလင်ညာပြောနေပေမဲ့တကယ်ရန်သူဟာအီရန်နိုင်ငံထဲမှာရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရန်ထဲကလာတဲ့ဗီဒီယိုတွေမှာဘာသာရေးကောင်းဆောင်ကြီးကိုဆန္ဒပြသူတွေကန့်ကွက်ကြွေးကြော်နေကြတာအပြင်တွေးဆွနေတဲ့လွမ်းတွေရန်ငွေတွေကိုမြင်ရပါတယ်ဆန္ဒပြသူတွေကိုရဲတွေကခြေအစ်စ်တွေနဲ့ပြစ်ခတ်တယ်ဆိုတာကိုအာဏာပိုင်တွေကတော့ငြင်းဆန်ပါတယ်ဒါပေမဲ့တဟီရန်မျိုးတော်တွေကအာဇာဒီရင်ပြင်မှာဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်ရလို့ပြစ်ခတ်ရတဲ့ဗီဒီယိုတွေတနည်းနည်းညပိုင်းတုန်းကထွက်ပေါ်လာခဲ့တာပါတနက်တန်ရာရသူတွေကိုတဲသွားတဲ့ပုံတွေလုံခြုံရေးတာဝန်ရှိသူတွေလိုက်ဆက်တနက်တွေနဲ့ပြေးလွှားနေတဲ့ပုံတွေလည်းဗီဒီယိုထဲမှာတွေ့ရပါတယ်ဆန္ဒပြသူတွေကိုအထီးကရုံးနှိမ်နှင်းရဲတွေကလက်ခံတုတ်တွေနဲ့ရိုက်နေတဲ့ပုံတွေလည်းထွက်ပေါ်လာခဲ့ပါတယ်